ဂျပန်နိုင်ငံသားကြီးဝင်ကြီးနဲ့မဲကောင်မြို့ဝမ်းဒေသ၅နိုင်ငံကနိုင်ငံသားကြီးဝင်ကြီးတွေဟာပထမဆုံးအကြိမ်ဖြစ်မနေ့တုန်းကစပြီးတော့တိုကျိုမြို့မှာဆွေးနွေးကြတဲ့အခါမဲကောင်ဒေသဖွံ့ဖြိုးတိုးတက်ရေးစီစဉ်နေတဲ့ဂျပန်ကနေအမေရိကန်ဒေါ်လာတန်20ထောက်ပံ့ဖို့ကတိတွေပေးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာပြည်ကတော့ပေးမဲ့အထဲမှာမပါဝင်ဘူးလို့ဆိုပါတယ်။ဘာဖြစ်လို့မြန်မာပြည်ကိုခြံထားခဲ့ရသလဲဆိုတာနဲ့ဂျပန်နဲ့မြန်မာနိုင်ငံသားကြီးဝင်ကြီးနှစ်ယောက်ဒီကနေ့ညနေပိုင်းတိုကျိုမြို့မှာတွေ့ခဲ့တဲ့အခါမှာဘာတွေပြောခဲ့ကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံသားကြီးဝင်ကြီးဌာနကလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မစ္စတာတိုမိုဟီကိုဌာနကူချီကို VOA ကနေပြီးတော့ဒေါ်လာလာတန်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာနားဆင်ပ
ါဟုတ်ကဲ့ရှင်မဲခေါင်ဒေတာဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့မနေ့ကကမ်ဘောဒီးယားလော်မြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံသားကြီးဝင်ကြီးတွေနဲ့ဂျပန်နိုင်ငံသားကြီးဝင်ကြီးမာဆာဟီကိုကူမူရာတို့တိုကျိုမှာဆွေးနွေးကြရမှာဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်တဲ့ကမ်ဘောဒီးယားလော်နဲ့ဗီယက်နမ်တို့ကိုဂျပန်ကအကူအညီအမေရိကန်ဒေါ်လာသန်း20ပေးမယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်မြန်မာနိုင်ငံကိုဘာကြောင့်အကူအညီပေးတဲ့စီးနေကနေခြံထားခဲ့တာလဲလို့နိုင်ငံသားကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မစ္စတာတိုမိုဟီကိုတာနာဂူချီကိုမေးကြည့်ခဲ့ပါလေ
Partly because of a tragic incident involving Japanese photojournalist his video camera and its content name of
အကြောင်းရင်းတစ်စီးတစ်ပိုင်းကတော့ဂျပန်တပ်ပုံသတင်းတောက်ရေးကြီးကွဲပွေရာဖြစ်ရကြောင်းပါလေသူရဲ့ဗီဒီယိုကင်မရာကရောအထက်မှာပါတဲ့ပစ္စည်းတွေကိုရောပြန်မရသေးလို့ပါပဲ။ဂျပန်ဆူရကရောတည်ဆုံသူမစ္စတာနဂါအီရဲ့မိသားစုကရောအချိန်ချင်းမြစ်တာရက်ခံခဲ့ပြီးမြပစ္စည်းတွေကိုမြန်မာအစိုးရကပြန်မပေးသေးပါဘူး။အဲ့ဒါကတစ်ချက်ဖြစ်ပါလေ။နောက်တစ်ချက်ကတော့နေပြည်တော်အစိုးရရဲ့ဒီမိုကရေစီဖော်ဆောင်ဖို့နှိမ့်ကွေးနေတဲ့အချက်ကြောင့်ပါ။မစ္စတာနဂါအီတည်ဆုံပြီးမှတော့ဂျပန်ဆူရကမြန်မာနိုင်ငံကိုပေးနေတဲ့လူသားချင်းစာနာအထောက်အကူတစ်စီးတစ်ပိုင်းကိုလည်းဆိုင်ငံခဲ့ပါတယ်လို့မစ္စတာတာနီဂူချီကရှင်းပြခဲ့တာပါဒါပေမဲ့လည်းဂျပန်နိုင်ငံနေနဲ့အခြေခံလူတန်းစားစီကိုတိုက်ရိုက်ရပ်စီမိမိခင်နဲ့ကလေးဆောက်ရှောက်ရေးအထောက်အကူတွေတစ်တော့ပြုံးတိမှုရောပါရဲ့အကူအညီစသဖြင့်တို့ကတော့ကုလသမဂ္ဂကတဆင့်မြန်မာနိုင်ငံကိုပေးနေစေဖြစ်တယ်လို့လည်းလက်ထောက်ပြောက်ကွင်းရပုဂ္ဂိုလ်ကရှင်းပြခဲ့ပါတယ်ဂျပန်နိုင်ငံသားကြီးဝင်ကြီးမာဆာဟီကိုကူမူရာနဲ့မြန်မာနိုင်ငံသားကြီးဝင်ကြီးဦးညံဝင်းတို့ဒီကနေ့ညနေနှစ်နိုင်ငံကြားတီးခြားတွေ့ဆုံရမှာတော့အဓိကထားဆွေးနွေးခဲ့တဲ့အချက်က
focus is on how to lead the military government of Myanmar namely
အဓိကကတော့မြန်မာစစ်ဆေးရအနေနဲ့အာဆီယံရောင်းရင်းနိုင်ငံတွေရှောက်လှမ်းခဲ့တဲ့လမ်းစဉ်ကိုဘယ်လိုလိုက်ရမလဲဆိုတာကိုဆွေးနွေးခဲ့ပါတယ်နိုင်ငံအလိုက်သူနည်းသူဟာနဲ့ဒီမိုကရေစီကိုပေါ်ဆောင်နေကြတာကိုမြန်မာစစ်ဆေးရကသဘောပေါက်စီဖို့အချက်ကိုနိုင်ငံသားဝင်ကြီးကူမူရာကမြန်မာနိုင်ငံသားဝင်ကြီးကိုရှင်းရှင်းလင်းလင်းအသိပေးခဲ့ပါတယ်လို့မစ္စတာတာနီဂူချီကပြောသွားတာပါမြန်မာစစ်ဆေးရအနေနဲ့ဒီမိုကရေစီပေါ်ဆောင်ရမှာလေ
The first thing that's important most important for the NAPIDA authority to start a real dialogue process with everyone that's a very simple
ပထမဆုံးအနေနဲ့အရေးကြီးတာကနေပြည်တော်အစိုးရအနေနဲ့ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးမှာအရေးပါတဲ့ပုဂ္ဂိုလ်အားလုံးနဲ့စစ်မှန်တဲ့အခြေအတင်ဆွေးနွေးမှုကိုစတင်မှုပါပဲရှင်းရှင်းလေးပါပဲဒါကိုဂျပန်ဆူရကမြန်မာဆူရထံကိုအလေးအနက်အတိပေးခဲ့ပါတယ်လို့မစ္စတာတာနီဂူချီကပြောသွားတာဖြစ်ပါတယ်ဂျပန်နိုင်ငံသားကြီးဝင်ကြီးနောက်ထပ်အတိပေးပြောကြားခဲ့တာကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကြံပေးပုဂ္ဂိုလ်မစ္စတာအေဘရာဟမ်ဂမ်ဘာရီရဲ့မြန်မာနိုင်ငံကိုတွားရောက်ဖို့ခီးစဉ်အကြောင်းပဲဖြစ်ပါတယ်ကုလသမဂ္ဂရဲ့ကြေညာချက်မှာတော့မစ္စတာဂမ်ဘာရီဟာအိန္ဒိယနဲ့တရုတ်နိုင်ငံတို့ကိုဒီလခီးထွက်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့ဆိုပေမဲ့ခုဆွေးနွေးပွဲအတွင်းမှာတော့မစ္စတာဂမ်ဘာရီရဲ့မြန်မာနိုင်ငံခီးစဉ်ရဲ့အတိအကျဟာမတိကျတဲ့အနေအထားမှာရှိနေပြီးနောက်လေးလအကွာမှဖြစ်နိုင်ခြေရှိတယ်လို့သိရတဲ့အတွက်အားအသင့်စရာလို့ဆိုရပါလိမ့်မယ်မစ္စတာတာနီဂူချီက
There is an indication that the NAPIDA government is dragging its foot backpedaling a little bit trying to shy away Ibrahim Gambari
နေပြည်တော်အစိုးရအနေနဲ့မစ္စတာအေဘရာဟမ်ဂမ်ဘာရီလာမဲ့ကိစ္စကိုအချိန်ဆွဲနေတယ်နောက်ပြန်ဆုတ်နေတယ်ဆိုတဲ့အရေးလက္ခဏာတွေတွေ့နေရပါတယ်တကယ်တော့မစ္စတာဂမ်ဘာရီဟာနိုင်ငံတကာရဲ့ထောက်ခံမှုကိုရရှိထားသူဖြစ်လို့ဒါကိုနေပြည်တော်အစိုးရကလက်ခံရမှာပါဒီအချက်ကိုနိုင်ငံသားဝင်ကြီးမစ္စတာကူမူရာကဦးညံဝင်းကိုပြင်းပြင်းထန်ထန်အသိပေးခဲ့တယ်လို့မစ္စတာတာနီဂူချီကပြောသွားတာဖြစ်ပါတယ်ဒါကြောင့်လည်းမစ္စတာကူမူရာကဦးညံဝင်းကိုထပ်လဲလဲအသိပေးခဲ့တာနဲ့ပတ်သက်လို့
First of all, once again, the NAPIDA government has to accept Ibrahim Gambari as soon as possible. They're talking about allowing him to enter Myanmar sometime in April.
But ma u sung ga de ni bi do a su ya ni ne Mr. Ibrahim Gambari go a myan song la kwin pyu ya ba me. April la cha ma la kwin pyu me lo thoro bet ga pyo so ni da twi ya ba de. Da chaung le Mr. Gambari go Myanmar naingan go a so song twa yak kwin pyu ya me lo naingan cha yi win ji Kumura ga u nyan win go a le a ne pyo ge ba de. Mr. Gambari ni ne a yin ta khaw dong ga Dr. Amsan Suji ne twi song ge de lo ဒီ ဒီ ငလေ ထပ် တွေ့ ဆုံ နိုင် ဖို့ ကြိုးစား မှာ ဖြစ် တယ် လို့ Mr. Tani Kuchi က ပြော သွား တာ ဖြစ် ပါ တယ်။ ဝင်ကြီး နှစ် ဦး တို့ ဆွေးနွေး ပွဲ မှာ ဂျပန် သတင်းတောက် ကန်ချီ နဂါ ဤ စက်တင်ဘာ လ က ရန်ကုန် မြို့ ဆန္ဒပြမှု အတွင်း သတင်း ယူရင်း အသက်ခံရမှု နဲ့ ပတ်သက်လို့ လည်း ဆွေးနွေးခဲ့ ကြောင်း သိရပါတယ်။ ဒီ ကိစ္စ နဲ့ ပတ်သက်လို့ မြန်မာ စစ်ဆေးရထံက တရားဝင် ဖြေရှင်းချက် မရရှိသေးဘူး လို့ Mr. Tani Kuchi က ပြောပါတယ
်။ ဟုတ်ကဲ့ ခင်ဗျာ ဒေါ်လာ အတန်း ကုလို့ တင်ပြ တာ ကျေးဇူးများ တင်ပါတယ်။မြန်မာနိုင်ငံသားဝင်ကြီးဦးညံဝင်းရဲ့အခုတစ်ခေါက်ဂျပန်နိုင်ငံတိုကျိုမြို့ကဆွေးနွေးပွဲနဲ့အတူဂျပန်ရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေနဲ့လည်းဦးညံဝင်းဟာကြုံဆုံနေရတာပါဒီကနေ့လည်းပဲဆန္ဒပြတဲ့သူ100ပတ်ဝန်းကျင်လောက်ဟာမနေ့ပိုင်းမှာတစ်ချိန်ညနေပိုင်းမှာတစ်ချိန်ဦးညံဝင်းသွားတဲ့နေရာတွေဆွေးနွေးပွဲလုပ်တဲ့နေရာတွေတိုကျိုမြို့အနှံ့မှာဆန္ဒတွေပြခဲ့ကြပါတယ်ခင်ဗျာမြန်မာပြည်အကြောင်းနဲ့တစ်ဆက်ပဲပြောစရာရှိတာကတော့ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှာမြန်မာပြည်နဲ့ပတ်သက်တဲ့ကိစ္စတွေကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမကြခင်နိုင်ပိုင်းတွင်မှာပဲတကားပိတ်ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျ